အာမေးနီးယားအဇာဘိုင်ဂျန်နှစ်နိုင်ငံကြားဖြစ်ပွားနေတဲ့စစ်ပွဲတွေကနေအင်ဒီဂျင်းဒေသကိုကူးစက်ပြီးဒေသဆိုင်ရာစစ်ပွဲတိဖြစ်လာနိုင်တယ်လို့အီရန်သမ္မတရူဟာနီကသတိပေးလိုက်ပါတယ်။ဒီစီရေးပဋိပက္ခနဲ့ပတ်သက်လို့ဗဟုသုနည်းကျင်းပတဲ့အီရန်အစိုးရအဖွဲ့အစည်းအဝေးမှာသမ္မတရူဟာနီကသူ့ရဲ့စိုးရိမ်မှုကိုပြောဆိုလိုက်တာပါ။အီရန်ဟာသူ့ရဲ့အနောက်မြောက်ဘက်မှာအာမေးနီးယားအဇာဘိုင်ဂျန်နိုင်ငံတွေနဲ့နယ်နိမိတ်ထိစပ်နေတယ်လို့နိုင်ငံစလုံးနဲ့လည်းဆက်ဆံရေးကောင်းမွန်ပါတယ်။အဲ့ဒီစစ်ပွဲတွေကနေလွင့်စင်လာတဲ့မော်တာကြီးစံတွေဟာနေဆက်ကအီရန်ပိုင်တဲ့မြို့ရွာတွေပေါ်မှာကြားရောက်ပြီးအဆောက်အဦတွေပျက်စီးရသလို6နှစ်အရွယ်ကလေးတူဒဏ်ရာရခဲ့ပါလေ။အဇာဘိုင်ဂျန်ကိုစစ်ကူပေးဖို့ဆီးရီးယားကတိုက်ခိုက်ရေးသမားတွေဆေလွတ်တယ်ဆိုပြီးတူရကီနိုင်ငံပေါ်ဆူဆွဲမှုတွေရှိပါတယ်။ဘယ်နိုင်ငံကပဲဖြစ်ဖြစ်အီရန်နေဆက်ကိုအကြမ်းဖက်ဝါဒဆွဲတိုက်ခိုက်ရေးသမားတွေဆေလွတ်တာမျိုးကိုအီရန်ကတီးခံမှာမဟုတ်ဘူးလို့အီရန်သမ္မတရူဟာနီကပြောပါလေ။အခုလိုဆူဆွဲချက်အပေါ်တူရကီဘက်ကငင်းဆိုပါတယ်။နာဂိုနိုကာရာဘတ်ဒေသဟာအဇာဘိုင်ဂျန်နယ်မြေထဲမှာရှိပြီးဆိုဗီယက်ပြည်ထောင်စုပြိုကွဲပြီးနောက်1992ခုနှစ်မှာအာမေးနီးယန်းတွေလွတ်လပ်ရေးကြေညာခဲ့ရာကပိဋိပက္ခကြီးထွားလာခဲ့ရတာဖြစ်ပါလေခင်ဗျာ။